ယူကရိန်းနိုင်ငံမြောက်ပိုင်းကူပီယန်စ်နဲ့အရှေ့ပိုင်းဒေါန်ရှန်ဒေသလီမန်တွေမှာလာမယ့်နှစ်ထဲမှာရုရှားဘက်ကနေထိုးစစ်တွေကိုပိုးပြီးတော့ပြင်းပြင်းထန်ထန်ဆင်နွှဲလာဖို့ရှိတယ်ထောက်ထားတွေတွေ့နေရတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကယူကရိန်းဆိုင်ရာနေဆင်ထောင်လိုင်းရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒေသရင်းမှာရုရှားရဲ့ဥတီချက်ကအနောက်ပိုင်းဒေသမှာအော့စကီမြစ်အထိထိုးစစ်ဆင်ပြီးတော့လူဟန်စ်ဒေသကျောတော်ဝိုင်မှာဂျာခန်ဇုံတစ်ခုကိုဖန်တီးဖို့ဖြစ်တယ်လို့လည်းဗြိတိန်ကာကွယ်ဝန်ကြီးဌာနကသုံးသပ်ပါတယ်ရုရှားထိန်းချုပ်ထားတဲ့ယူကရိန်းအရှေ့ဘက်ခြမ်းမှာတော့ရုရှားဘက်ကနေထပ်ပြီးတော့ထိုးစစ်တွေဆင်ဖို့အတွက်အသင့်ဖြစ်နေပြီလို့လည်းယူကရိန်းစစ်တပ်မြေပြင်တပ်မှူးကြီးအော်လက်ဆန်ဒါရှီရက်စကီကတောက်ကြနေကပြောပါတယ်ကူပီယန်စ်နဲ့လိုင်မန်လမ်းကြောင်းတွေမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေပြီးတော့ရုရှားဘက်ကနေအဆုံးရှုံးတွေများခဲ့တဲ့တစ်လနောက်မှာတောက်ဖွဲ့တွေကိုပြန်စုစည်းခဲ့တဲ့နောက်ရုရှားပိုင်းနယ်မြေထဲမှာအသစ်ဖွဲ့ထားတဲ့တပ်မတွေတပ်ခွဲတွေနဲ့တူတပြိုင်နက်တည်းထိုးစစ်ဆင်နိုင်ပွဲရှိတယ်လို့လည်းစီရက်စကီက Telegram ကနေသတင်းထုတ်ပြန်ပါတယ်။ရုရှားတပ်ဖွဲ့တွေကအချိန်မြင့်ပြီးတော့တိုက်ခိုက်လာနိုင်ပွဲရှိတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့သူကထုတ်မပြောပါဘူး။လုံးလုံးဆင်မှာတော့ရုရှားဘက်ကအမြောက်တွေမော်တာကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်လေကြောင်းကနေကအလဲတိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။